အခုတော့ပေါ့နော်ဒီ Juju Family အသင်းမြတ်အများနဲ့တက်ဆိုင်တဲ့ company limited ဆိုပြီးတော့ဒီမှာပေါ့နော်အစု share တွေထည့်ဝင်ပြီးတော့ဒါဟိုငွေကြေးလိမ်လည်ခံရတယ်ဆိုတဲ့သတင်းမျိုးတွေလည်းကြားလို့လေဒီလက်ရှိနောက်ဆုံးအနေအထားဘယ်လိုများရှိနေလဲလို့ကို
နောက်ဆုံးအနေအထားက Juju ကိုတော့ဆက်သွယ်လို့မရဘူးခင်ဗျလောလောဆယ်ကသူ့ရဲ့တာဝန်ကပေါ့နော်ရွှေဘိုးဆက်ကိုတော့တရားရုံးကိုခေါ်သွားပြီညတော့ကတော့ဟိုအဲ့ဒီရန်ကင်းကမျိုးနယ်မှုကညှိပေးတယ်ပေါ့နော်ဆယ်လရှင်တွေကဘာမှလုပ်မပေးတော့မကျိုးလည်းဆက်သွယ်မပေးတော့အမှတဖြည်းဖြည်းများလာများလာဒီရောနာကျွန်တော်ထင်တာရက်ွက်ရုံးကိုပြောတယ်ထင်တယ်ရက်ွက်ဥက္ကဋ္ဌရောက်လာပြီးတော့ပြန်ဖို့ပြောတယ်လေပြန်ဖို့ပြောရင်းနဲ့တဖြည်းဖြည်းနဲ့ဟိုသူတို့လည်းပြောမရတော့အဲ့လိုမာကဥက္ကဋ္ဌရောက်လာပြီးတော့နောက်အကုန်လုံးလူကြက်တဖြည်းဖြည်းနဲ့များများလာတာလေအကုန်လုံးရောက်လာပြီးတော့ရှိတဲ့ပတ်စံလေးကိုတယောက်တသိန်းပြီးမျှခွဲပေးပြီးတော့ကျန်တဲ့ဟာကတော့နောက်တော့ဟိုမြို့နယ်ကစကန်ကမြို့နယ်မှာကိုရှင်မိုးဆဲကိုခေါ်ပြီးတော့ခဏထိန်းထားပြီးတော့အမှညနေပိုင်းရောက်တော့သူတို့စကန်ခေါ်သွားလိုက်တော့ဒီတော့နာလည်းမငှားတော့ဆိုတော့လက်ရှိကတော့ပိုင်ရှင်ကတော့ပျောက်နေပါတော့နော်ကျူးကျူးကတော့
အများပိုင်းကုမ္ပဏီဆိုပြီးလုံမယ်ဆိုပြီးတော့အကိုတို့ကဒါဟိုစီးရုံးခဲ့တဲ့အနေအထားကြတော့ဘယ်ကာလလောက်ကလဲအကိုတို့ကတော့ဘာကြောင့်ပေါ့နော်ဒီမှာထည့်ဝင်မယ်ဆိုပြီးတော့ဟိုဆောင်ရွက်ဖြစ်တာမျိုးလဲ
သူကတော့လုံနာကြပြီခင်ဗျတောင်းကလာကော်ဖီဆိုင်ဆိုလို့ရှိရင်ကျူးကျူးနာမည်နဲ့ကော်ဖီဆိုင်ဖွင့်ထားတယ်လေသူဆိုင်ငန်းဆန်ခါတာဆိုရင်3လပိုင်းဆန်ခါတာပေါ့သူကငွေတော့ဆိုရင်ရှယ်ယာ3လတစ်ခါလောက်ခေါ်တယ်သိရမလားသိန်း40အထိကိုသူက30ရာခိုင်နှုန်း40ကျော်ပြီးတော့90အထိကိုသူက25ရာခိုင်နှုန်း90အထက်ကိုကျတော့20ရာခိုင်နှုန်းပေါ့နော်အဲ့လိုမျိုးပေးတာပထမတော့မှန်းနေတာပဲပထမရှယ်ယာဝင်ကအရန်များတယ်လေအရန်များနေတဲ့အချိန်မှာကျတော့နောက်လူပတ်စံနဲ့ရှေ့လူပေးတော့အဲ့လိုမျိုးဖြစ်တာပထမတော့အတော်မှန်းနေတာပဲနောက်ပိုင်းကျတော့သူကပထမ3လတစ်ခါရရှယ်ယာခေါ်တယ်အမှ3လလောက်ခေါ်ပြီးနောက်7လပိုင်းလောက်ကျတော့ရက်ဆက်ဖြစ်လာရောရက်ဆက်ဖြစ်လာပြီးသူကနည်းနည်းနိုင်မကြီးတာတဲ့အချိန်မှာဟိုတခြားအဖွဲ့ရထောက်ပြတာပေါ့နော်ကိုယ်စင်တို့ဘာလို့ထောက်ပြတဲ့အချိန်မှာရှယ်ယာဝင်တဲ့လူကနည်းနည်းနဲဝါးနဲဝါးအချိန်မှာသူကပတ်စံကျန်ဖြစ်သွားတာသူကစာချုပ်မှာတော့ညီမစာချုပ်3လပြည်တာနဲ့ပတ်စံပြန်အံပေးမယ်အဲ့လိုမျိုးချုပ်တာပေါ့နော်အဲ့ကြာမှမှသူက PG ဆိုတာထက်ခေါ်သေးတယ်ဟို14ရက်တခါအရင်ရောအမြတ်ပေါ်ပြန်ပေးတာအတိုးတော့အဲ့အတိုင်းပဲ14ရက်မှညီမသိန်း100ထည့်မယ်ဆိုလို့ရှိရင်ညီမဟို14ရက်ပြည့်တိုင်းသိန်း120ပြန်ထုတ်လို့ရတာသူကအဲ့လိုမျိုးအရန်ပေးတာလေပြီးတော့အကုန်မှန်လဲမှန်နေတော့သူကအတော်နာမည်ကြီးသွားတာပေါ့နောက်ပိုင်းကျတော့ဘယ်လိုဖြစ်လာလဲဆိုတော့ဒီ10လပိုင်း17လပိုင်းမှာပတ်စံနေရာမပေးနိုင်တော့တာနောက်ဆုံးသူသိပေးတာ28 29 30လွှဲမယ်ဆိုပြီးတော့မလွှဲဘူးမလွှဲတော့ည30ရက်နေ့မှာငနေတူကြတာပေါ့နော်တယောက်ကစီရိုနာရောက်နေလာကြတယ်ဆိုပြီးတော့အကုန်လုံးဝိုင်းဟုန်ပြီးတော့အမှန်တွားကြတာပါ
မင်းညတော့ကအဲ့ဒီစီရိုနာကိုကြတော့လူကြီးဘလောက်လောက်များရောက်လာတဲ့အနေအထားများလဲ
ကျွန်တော်တို့ပထမဦးဆုံး68ယောက်တစ်ချက်ဖြတ်ပြီးတော့နောက်ပိုင်းကျလူကအများများလာရောဂဏန်းဖြစ်သွား200လောက်တော့ဖြစ်သွားမယ်ထင်တယ်ယုတ်စီအဲ့လိုမျိုးပေါ့နောက်ဆုံးရဲရပြန်ခိုင်းတာတော့မပြန်ကြဘူးပေါ့နော်တချို့ဆိုလည်းအပေါ်မှာထိုင်ဆောင်နေတယ်တချို့ဆိုလည်းအောက်မှာယုတ်စီပေါ့အဲ့လိုမျိုးဖြစ်နေကြရဲရတော့မစိုးပါဘူးသူကတောင်းပန်ပါတယ်ဟိုဒီနိုင်ငံခြားသားတွေလည်းနေတော့ပေါ့နော်ဟိုပါဖြစ်တယ်ပေါ့အဲ့မျိုးနေမှုကတော့တတ်နိုင်တယ်လို့တော့လုပ်ပေးပါတယ
်သူရှိကိုရှေ့ရထက်ဝင်ထားတဲ့ဥယျဘလောက်လောက်ရှိရလို့များကိုတို့ကြားမိလဲရှင
့်1360 1400ဆိုတော့ပြီးခဲ့တဲ့လလောက်အထိပေါ့နော်ဆယ်လပိုင်းလောက်အထိကို1400ပေါ့ဒီနောက်ထပ်တိုးတာနည်းနည်းရှိဦးမယ်အဲ့စင်ရင်တော့ကျွန်တော်တို့မသိတော့
နော်တဦးကိုအနည်းဆုံးဘယ်လောက်ထည့်သွင်းနေအများဆုံးပမာဏအပြင်ကြတော့ဘယ်လောက်လောက်ရှိတဲ့အနေအထားမျိုးရှိမလဲစုစုပေါင်းဆိုရင်သူ့ရှိကိုရောက်သွားတဲ့ဟိုဒီငွေပမာဏအပြင်ပေါ့နော်တရင်တွေထွက်လာတာဟိုကြက်သိန်းပေါင်း 8,000 လောက်ရှိရလို့လဲကြားနေလို့
အဲ့ဒီအထက်ပဲညီမအဲ့ဒီအထက်ပဲရှိလို့အောက်ကိုမရောဘူးဆိုတာသူပြီးခဲ့တဲ့နှစ်ပတ်လေးအဲ့တုန်းကဆိုရင် तू ကဗန်းနေပိတ်လို့ဆန်ဟိုထွဲလိုက်ကြတာသိန်း 8,000 ကျော်ဆိုတာနှစ်ပတ်ထဲနဲ့တော့လွှဲရတာနော်အဲ့ဒါအစုဆက်အတွက်လွှဲတာ
တော်မင်းရအချင်းနေရပေါ့နော်ဒါဟိုသူ့အခန်းထဲကိုပေါ့ဒါသူ့ကုမ္ပဏီဆိုပြီးတော့ဖွင့်ထားတယ်ဒီရုံးခန်းထဲဝင်ပြီးပစ္စည်းတွေဘာတွေလဲဒါတိမ့်သွားတာမျိုးတွေလာတဲ့လူတွေကအဲ့လိုရှိရလို့လဲကြားလို့လေကို
လာတဲ့လူတော့ရဲရပေးမတည်ဘူးခင်ဗျတေလူပေါင်းစုံဆိုလူကဟိုယာကနန်းလေလူပေါင်းစုံဆိုတော့လေတချို့ကတော့ယူချင်ကြတယ်သိရမှာဒါပဲနဲ့ဟိုရဲနဲ့လုံကြုံရင်းကဘာပစ္စည်းမှပေးမတည်ဘူးအခုကအမျိုးမျိုးဖြစ်နေတယ်ညီမရေအမှုဖွင့်ပဲဆိုတော့လေအများရထားတဲ့လူကဖွင့်လို့မရဘူးအဲ့လိုမျိုးလဲပြောတယ်သူရစာချုပ်အရာဆိုရင်သူကရဲရေးမပိုင်တဲ့အမှုဖြစ်တဲ့အတွက်တရားရုံးဥတိုက်လျှောက်ပေါ့နော်အခုကဘာမှန်းကိုတေချာမဆုံးဖြတ်ကြသေးဘူးပေါ့နော်အဲ့လိုမျိုးဖြစ်နေအမှုကတော့ဖွင့်နေကြတာပဲသင်္ကန်းကျွန်းမှာလည်းဖွင့်ထားတယ်ဒီပဟန်းမှာလည်းဖွင့်ထားတယ်ကျွန်တော်တို့ဒီပြဿနာမဖြစ်ခင်เนี่ยအမှုဖွင့်ထားတာပြီးတော့သတင်းစာမှာဆိုလဲပညာတာ၅ဦးလောက်ရှိပြီနော်
ဟုတ်ကဲ့ဟုတ်ကဲ့